IS ဖြစ်ပြီးကြောက်ဖွဲ့ကဖန်ထားတဲ့ဂျပန်တစားခံတယောက်ကိုအင်ပီရိုရဲ့အဆိုအရဖြင့်ရဲရဲဆက်ဆက်တပ်ပစ်လိုက်တဲ့ပေါ်အမေရိကန်သမ္မတဘရာကိုဘာမာကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့အမေရိကန်နဲ့မဟာမိတ်တွေကလှုံ့ဆော်သွားမယ်လို့ခိုင်မာပြောပါတယ်။အဖမ်းခံရသူနှစ်ဦးတည်းကတရင်တော့ခန့်ကြည့်ကိုတို့ကသူနဲ့အတူဖမ်းခံထားရတဲ့ဟာရူနာယူကာဝါခေါင်းဖြတ်အသက်ခံထားရတယ်လို့ထင်ရတဲ့တပ်ပုံကိုကင်ပြီးရယူထားတဲ့ဗီဒီယိုစနေနေ့ကထွက်လာပြီးနိုင်ရတော့ကြမှာမစ္စတာအိုဘားမားရဲ့ထုတ်ပြန်ချက်ထွက်လာတာပါ52နှစ်အရွယ်အတွင်းပြန်ပေးငွေဒေါ်လာ300မပေးဘူးဆိုရင်ဒဇာကန်တွေကိုတပ်ပစ်မယ်လို့ IS အဖွဲ့ကအင်္ဂါနေ့မှာထိချောက်တာပါ IS စစ်သွေးကြောအဖွဲ့ဟာအခုဆိုရင်ဆီးရီးယားနဲ့အီရတ်နိုင်ငံတွေရဲ့တုံးမှုတပုံကိုထိချောက်ထားပါပြီဗီဒီယိုထဲမှာသတင်းတော်ကိုတိုကပြောထားတာလို့ဆိုတဲ့အင်္ဂလိပ်စကားပြောသံကိုအာရဗ်ဘာသာစကားစာရန်ထုနဲ့ကြားထားပါတယ်အဲ့ဒီပြောထားတာမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘက်ကိုတရားဥပဒေပြောထားပြီးယူကာဝတည်ဆုံရတဲ့အတွက်တာဝန်ရှိတယ်ဆိုပြီးဆွဆွဲထားပါတယ်အခုတော့စစ်သွေးကြော်တွေဟာငွေမလိုချင်တော့ပဲအဖမ်းခံထားရတဲ့အထေကံဘုံခွဲသူအမျိုးသမီးစာဂျီတာအယ်ရီရှာဝီကိုပြန်လွတ်ပေးဖို့တောင်းဆိုထားတယ်လို့အဲ့ဒီအတန်းရှင်ကပြောထားပါတယ်စာဂျီတာဟာဂျော်ဒန်နိုင်ငံမှာအကျဉ်းချနေတာပါ IS အစွန်ရောက်တွေကိုအစိုးမှအနိုင်ယူနေနေထိထိရောက်ရောက်လုသွားမယ်လို့လည်းသမ္မတအင်ပြူတော်ထုတ်ပြန်ကြမှာကတိပြုထားပါတယ်